ကိုဗစ်ကူးစက်မှုကြောင့်မြန်မာနိုင်ငံနဲ့နယ်စပ်မြို့ဖြစ်တဲ့တရုတ်နိုင်ငံတဲကရွှေလီနဲ့ကျဲကောင်မြို့နှစ်မြို့စီကိုအသွားအလာတွေကိုတရုတ်အစိုးရကနှစ်လကြာပိတ်ပင်ထားခဲ့ပြီးမေလ၄ရက်နေ့ကတော့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအကန့်အသတ်တွေဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့ရောဂါကူးစက်မှုရှိနေသေးတာကြောင့်နောက်ထပ်3လလောက်ထပ်ပြီးစောင့်ကြည့်သွားဖို့တရုတ်ယူနန်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကဆုံးဖြတ်လိုက်ကြပါတယ်။ဒါကြောင့်ရွှေလီနဲ့ကျဲကောင်မြို့တွေနဲ့ဆက်နေတဲ့မြန်မာနိုင်ငံဘက်ကမူဆယ်နယ်စပ်ဂိတ်တွေကိုလည်းဒီကာလအတွင်းဆက်ပြီးပိတ်ထားအောင်မယ်လို့ရွှေလီမြို့ပြင်ပဆက်ဆံရေးဌာနကမြန်မာကုံသွယ်ရေးတာဝန်ရှိသူတွေကိုမေလ9ရက်နေ့ကအကြောင်းကြားလိုက်တာဖြစ်ပါတယ်။အခုလိုရွှေလီမြို့တာဝန်ရှိသူတွေရဲ့ကြေညာချက်ကြောင့်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးဟာရပ်ဆိုင်းသွားပြီးဘယ်တော့ပြန်ဖွင့်မယ်ဆိုတာမသိရသေးကြောင်းမူဆယ်စံကုံသွယ်များအသင်းတာဝန်ရှိသူဦးမင်းသိန်းက VOA ကိုပြောပါတယ်။
ကိုယ်ရောက်ပြီလေသူကတော့လက်တွေမှာပြတ်ဖြစ်မှာလားဒါမှမဟုတ်ကိုဗစ်တော့လက်ရှိပြီလားပြတ်ဖြစ်မှာလားဒါမျိုးကိုစဉ်းစားနေတာဒီကအဝင်ရောက်တဲ့ပေါ်ဒီအပေါက်ကအစီချောက်တာလားဝင်ဆက်ရှိတဲ့အပေါက်ကိုပြည့်နေတာဒီကခမတော်လို့ပြရတော့ဒါတောက်ချောက်ပြေးထားတဲ့ဆိုတဲ့သဘောဖြစ်ပါလေ
စံစကွဲကြက်တော်ငရုတ်ပဲမျိုးစုံပြောင်းတဲ့ရေထွက်ပစ္စည်းစတာတွေကုန်ကားအစီ300လောက်မြန်မာဘက်ကတရုတ်ကိုနေတိုင်းတင်ပို့ရပါတယ်တရုတ်ဘက်ကတော့လျှက်စစ်ပစ္စည်းစောက်လုပ်ရေးနဲ့ဓာတ်မြေဩဇာအပါဝင်လေယာသုံးပစ္စည်းတွေတရက်ကိုအစီ300လောက်မြန်မာနိုင်ငံတည်းပြန်ဝင်လာတာပါဒီလိုမူဆယ်မန်ဝင်းဂိတ်ကနေနှစ်နိုင်ငံအပြန်အလှန်ကုန်သွယ်မှုကအခုတော့ရပ်တန့်နေသေးတယ်လို့ဦးမင်းသိန်းကပြောပါတယ်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမှာနောက်ထပ်အဓိကကျတဲ့မူဆယ်မြို့ကနန်းတော်နဲ့စင်ဖြူဂိတ်ပေါက်နှစ်ပေါက်ကလည်းမြန်မာပြည်တွင်းကိုဗစ်ရောဂါစတင်တွေ့ရှိခဲ့တဲ့2020အေပီလကစလို့တရုတ်ဘက်ကပိတ်ထားတာဒီနေ့အထိဖြစ်ပါတယ်အခုလိုကန့်သတ်ထားပြီးမလဲမူဆယ်နေဇက်ကုံသွေးရေးပုံမှန်ပြန်ဖြစ်ဖို့တော့နှစ်နိုင်ငံဆွေးနွေးနေဆဲဖြစ်ကြောင်းမူဆယ်ခရိုင်အုပ်ချုပ်ရေးဒုညွန်ကြားရေးမှူးဦးမောင်မောင်တန်းကပြောပါတယ
်ဒီလက်ရှိအခြေအနေကပိတ်ထားတယ်ပေါ့နော်ဆိုပိတ်ထားတဲ့ဒီနာတာတာတို့ကတော့ကုံသွေးတို့ကလည်းဒါအမြန်ပြန်ဖွင့်နိုင်မှုအတွက်ကျွန်တော်လည်းဤတိုင်းနေဆဲဖြစ်တယ်ကုံသွေးအခြေအနေကလက်ရှိကပုံကောင်ဟိုဘက်ကမန်ဝင်းလုံးလုံးပိတ်ထားတဲ့ကြောင့်လို့ရှင်ဆန်းချုပ်ကိစ္စတွေတော့ကိုယ့်ရဲ့ကိုယ်ဟာလိုက်တဲ့သွားတယ်ဒါပေမဲ့အခုလောလောဆယ်ကအသိရပြီဆိုတော့အသိသွားတာများတာပေါ့နော်ဆင်းရဲတခွာမှုရစပြီးအများတာသွားတာ
ကျင်းဆန်းကြော့နဲ့ဝမ်တိန်နေဇက်ဂိတ်တွေကနေမြမကုံစိမ့်သီးနှံတွေတင်ပို့နေတဲ့ဆိုပေမဲ့တရုတ်ဘက်ကကျမ်းမာရေးကန့်သတ်ချက်တွေကြောင့်အ ਨੇ ချင်းပဲတင်ပို့နိုင်ကြောင်းကုံတွေတွေကပြောပါတယ်မြမကုံသွယ်ရေးဝန်ကြီးဌာနရဲ့2019-2020ဘန်ဒါရေးနှစ်စရင်အရာဆိုရင်မူဆယ်နေဇက်စခန်းကနေနှစ်နိုင်ငံကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်4,800ကျော်ရှိပါတယ်။ဒါပေမဲ့အခုလာမယ့်ဘန်ဒါရီနှစ်မှာတော့ဒီပမာဏထက်အများကြီးရော့ကျသွားနိုင်တယ်လို့မူဆယ်နေဇက်ကုန်သွယ်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ။